ဒီကနေ့ဗုဒ္ဓဟူးနေ့ဝါရှင်တန်စံတော်ချိန်ညနေ3နာရီ50မိနစ်မြန်မာစံတော်ချိန်ကြာသပတေးနေ့နဲ့4နာရီမထိုးမီလောက်မှာဒစ်ကဗရီအာကာသလွန်ပြိုင်ရင်ကိုလွှတ်တင်ဖို့နောက်ဆုံးအချိန်စတင်ရည်တွက်နေပြီဖြစ်တယ်လို့နာဆာကမေရိကန်အာကာသအေဂျင်စီထိပ်တန်းရရှိပြီကပြောကြပါတယ်။အင်္ဂါနေ့ညနေပိုင်းကတော့အဲ့ဒီလွန်ပြိုင်ရင်ရဲ့ပြင်ပောက်တစ်ခုရဲ့ပလတ်စတစ်အဖုံပြုတ်ကျခဲ့ Cape Carnival Angugani, VOA Tintau, Jim Tiperga, Palumia, the Rim Pipu, Tawa, the late Olana Tanshin.
Okay, Dr. Sobi, Florida, she, Kennedy, Akadas, Kamaro, Yadi Udu, Eche Nigu, Alunga, Nisi, Tau Tau, Chidi, Jared, Wovarishim. NASA ha Florida Gani, Digini, Yani, Baima, Discovery, Lumja Yingu, Lutinbu, Season Tara, Tipari. Tabeme, Edilu, Lutine, Sinshia, Niane, Dungse, Kune, Kilometer, Wunjin, Dreamer, Digelo, Moti Tanswa, Yuadunga, Yino, Akata, Lumja Ying, Lutinbu, and Nezo, Tieto, Yasambu, Shibarishim. တက္ကသိုလ်၂၀၃ခုဖေဖော်ဝါရီလတရနေ့ကကိုလံဘီယာလွန်ပြိုင်ရင်ပောက်ကွဲခဲ့တဲ့အခြေကွေးပွဲဖြစ်ရခြင်းအပြီးမှာဒီတစ်ခါလွန်ပြိုင်ရင်ကိုဒေါ်လာဂရီ၁၀၀ကျော်ကုန်ကျခံပြီးနာဆာအင်ဂျင်နီယာတွေကမွမ်းမံပြင်ဆင်မှုတွေပြုလုပ်ခဲ့ကြပါတယ်။နာဆာအုပ်ချုပ်ရေးမှုအကြီးအကဲမိုက်ကယ်ဂရစ်ဖင်ကနာဆာအနေနဲ့လူထင်းချုပ်တဲ့အာကာသရဲ့လွတ်တင်နိုင်မှုအချိန်တန်ပြီလို့ပ
in our progress toward developing human
stem cells. NASA အနေနဲ့စိတ်ကိုခက်ခဲတဲ့ကာလကိုချက်ကျော်ခဲ့ရပြီပါပြီ။လူသားထိန်းချုပ်တဲ့အာကာသခီးစဉ်ပြန်သန်းမှုကိုတည်တွင်ဖော်ဆောင်ရမှာတိုးတက်မှုရရှိခဲ့ပြီးအခုခါအခြေအနေပြန်ကောင်းလာပြီးအာကာသယာဉ်လွတ်တင်ဖို့အသင့်ဖြစ်နေပါပြီ
။အဲ့ဒီ Discovery လွန်ပြိုင်ရင်လွတ်တင်မှုကိုလေ့လာဆောင်ကြည့်ဖို့Cape Canaveral တဝိုက်မှာကင်မရာပေါင်း100ကျော်ကို NASA ကတပ်ဆင်ထားပါတယ်။ကိုလံဘီယာလွန်ပြိုင်ရင်တုန်းကလိုပောက်ကွဲမှုဖြစ်စေဖို့ NASA ကလွန်ပြိုင်ရင်အစိတ်ပိုင်းအတော်များများကိုပြန်လည်ဒီဇိုင်းရေးဆွဲခဲ့ပြီးအန်ဒီယကင်းစီဖို့လဲလွတ်တင်တဲ့အစီအစဉ်တွေမှာအပြောင်းအလဲတွေအများကြီးပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လို့အာကာသလွတ်တင်ရေလွတ်တင်ရမှာအန်ဒီယကြီးမားတယ်ဆိုတာကိုတော့ NASA အကြီးအကဲကဝန်ခံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာကာသပြန်တမ်းမှုလုပ်ငန်းနဲ့ပတ်သက်လို့အာကာသယာဉ်မှူး3ဦးနဲ့ယူရှာက2ဦးတို့ကိုဆုံရှုံခဲ့ရပြီးပါပြီ။ဒီတစ်ခါ Discovery အာကာသလွန်ပြိုင်ရင်ရဲ့73ရက်ကြာခီးစဉ်ကိုဦးဆောင်မဲ့သူကတော့အငြိမ်းစားလေတပ်ဗိုလ်မှူး Eileen Collins ပါပဲ။အဲ့ဒီအာကာသယာဉ်ကကမ္ဘာပတ်လောင်းကျွမ်းပေါ်ရှိနိုင်ငံတကာအာကာသစခန်းနဲ့တွဲချိတ်ဆက်မှာဖြစ်ပါလေ။ခု Discovery ခီးစဉ်ကနောက်ထပ်တင်ပြရရှိတဲ့ Atlantis အာကာသယာဉ်မှာရောသိပ္ပံစံတမှုတွေကြေကြေပြန့်ပြန့်လှုပ်ဆောင်မှာမဟုတ်ပါဘူး။လွန်ပြိုင်ရေးအစီအစဉ်မှာအပြောင်းအလဲတွေပြုလုပ်ဒါကွေကိုအကဲဖြတ်စံတဖို့ဦးစားပေးမှာဖြစ်တယ်လို့လေ NASA တာဝန်ခံတွေကပြောကြပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါပဲ။